Welcome to the Voice of America in Burmese.
မင်္ဂလာကြမှာတောတာရှင်များရှင်2019ခုနှစ်မေလ17ရက်စက်တာဘင်းနေ့ညပိုင်း VOA စီစဉ်နေကိုမြန်ကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိ92မီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမဒီညတက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ FBI ညွှန်ကြားမှု James Comey ရာဇဝတ်ဖယ်ရှားမခံရခင်အမေရိကန်ယူကော်ပိုမှာရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့လိုအပ်တာတွေပံ့ပိုးပေးဖို့တောင်းခံခဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောပါရယ်မြန်မာနိုင်ငံကဘရိတ်ကတ်တွေဖြစ်ရာဒေသတွေမှာတွားရောက်ကူညီနေတာတွေကိုကန့်သတ်တာတွေမလုပ်ဖို့နိုင်ငံတကာချစ်ချင်နေဖွဲ့ ICRC ကမြန်မာစိုးရွားကိုတိုက်တွန်းလိုက်ပါရယ်ဒီလိုထက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနားဆင်ကြရမှာကမင်္ဂလာတောင်မြို့မှာရုံးရင်းဆန်ခတ်ဖြစ်တဲ့ကိစ္စအပေါ်မှာအမေရိကန်သံတမန်ကြီးစကော့မာစီယာက
To me, this is really a matter of rule of law. And I think what's important.
ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်တယ်ဆိုပြီးတော့သူကအခုလိုပြောကြားချက်ကို VOA နဲ့တရားတွေ့ဆုံမေးမြန်းကမ်းမှာမကြခင်မှာပြည်စုံနားဆင်ကြရမှာပါ။ဒါပြင် Uber ကုမ္ပဏီကမြန်မာနိုင်ငံမှာအငှားကားဝန်ဆောင်မှုစနစ်ကိုဒီကနေ့မှတရားဝင်စတင်မိတ်ဆက်လိုက်တဲ့သတင်းအပြင်မြန်မာတောင်ကျွန်းမြို့နယ်မှာဖြစ်ပွားခဲ့တဲ့ရုံးရင်းဆက်ခတ်မှုမှာပါဝင်တဲ့ရဟန်းတွေကိုထိမ့်သိမ့်ကြက်မှတ်ပေးဖို့စတင်ထားတဲ့အကြောင်းစာရတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကွန်လွယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားပါမယ်ရှင
်။ပြည်ရဲ့နေကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေသမ္မတဒေါ်နယ်ထရန့်ရဲ့ COA လှုပ်ရှားမှုတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တာတွေပံ့ပိုးပေးဖို့ရာထူးကဖယ်ရှားမခံရခင်ရပိုင်းအတွင်းမှာပဲပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု James Comey ကတောင်းခံခဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ FBI ကြီးကောင်ကရာထူးကဖယ်ရှားခဲ့တဲ့အကြောင်းရင်းတွေကိုရှင်းလင်းချက် Jeff Sessions နဲ့အတူအင်ဂါနေကထုတ်ပြန်ခဲ့တဲ့ဒုတိယရှင်းလင်းချက် Rod Rosenstein တောင်းခံခဲ့တာလို့လည်းဆိုပါတယ်။တောင်းဆိုချက်ကတော့တရားရေးဝန်ကြီးဌာနကညှင်းပယ်ခဲ့တာပါ။ FBI ကြီးကောင်ရဲ့တောင်းဆိုချက်ဟာရာထူးကဖယ်ရှားကိုသမ္မတ Trump ရဲ့ဆုံးဖြတ်ချက်ပေါ်တရားမှုရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဝေဖန်သူတွေကတော့FBI ညွှန်ကြားမှုကိုရာထူးကဖယ်ရှားလိုက်တဲ့အတွက်စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ပြန်ရေးထွက်ပေါ်လာတဲ့အကြောင်းပြောဆိုနေကြတာပါ FBI ကြီးကဲကိုဖယ်ရှားလိုက်တဲ့အတွက်ရုရှားနဲ့ပတ်သက်လို့စုံစမ်းမဲ့အထူးစစ်ဆေးရေးမှုတူခန့်ဖို့လဲအထူးသဖြင့်တိုက်ခတ်မှုကွက်ထက်လွတ်တော်မှတ်တွေကတောင်းဆိုကြပါတယ်ဒါပေမဲ့လည်းအောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ Republican လွတ်တော်ခေါင်းဆောင်တွေကတော့တောင်းဆိုချက်ကိုပယ်ချထားကြတာပါအောက်လွတ်တော်ဥက္ကဋ္ဌကတော့ FBI ကြီးကဲကိုထုတ်ပယ်ခဲ့တဲ့သမ္မတရဲ့အကြောင်းပြချက်တိုင်း Republican Democrat နဲ့တရားရေးဝန်ကြီးဌာနအားလုံးကဝန်ညွှန်ကြားမှုအောင်ကော်မတီပေါ်အယုံကြည်မရှိတော့တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ FBI ညွှန်ကြားမှုပေါ် Washington နိုင်ငံရဲ့အတိုင်းအဝန်ကဘယ်သူမှအယုံကြည်မရှိတော့ဘူးလို့မနေ့ကပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တယ်လို့ FBI ကြီးကတာဝန်မကျေဘူးလို့လည်းအင်ဗီရိုမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
အမေရိကန်ရွေးကောက်ပွဲတွေမှာရုရှားတို့ဝင်နှောက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကနေအမေရိကန်ဒုတိယရှေ့နေချုပ်အနေနဲ့ကိုယ်တိုင်ဘေးဖယ်နေသင့်ပြီးအထူးဆွဲဆိုရမှုတို့ကိုအစာထိုးတာဝန်ပေးသင့်တယ်လို့ဒုတိယရှေ့နေချုပ် Rod Rosenstein ရဲ့လုပ်ဖော်ကိုင်ပြဟောင်းကပြောပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှု James Comey ကိုသမ္မတဒေါ်နယ်ထရန့်ကအင်ကာနေမှာယာရုကနေဖြုတ်ပစ်လိုက်ပြီးတဲ့နောက်မှာအခုလိုပြောဆိုတာဖြစ်ပါတယ်။ဒုတိယရှင်းနေချုပ်အနေနဲ့စုံစမ်းစစ်ဆေးရေးကိုလုပ်နိုင်ပေမဲ့လည်းအခုတော့အများရဲ့လက်ခံယုံကြည်မှုကိုဆုံးရှုံးသွားပြီးတရားရေးဌာနအနေနဲ့ပြင်ပကလွတ်လပ်တဲ့ဥပဒေအကျိုးဆောင်ကိုမငှားဘဲဒီစုံစမ်းစစ်ဆေးရေးကိုလုပ်နိုင်မှာမဟုတ်ဘူးဆိုပြီး Maryland ပြည်နယ်ရှင်းနေချုပ်ဟောင်းဒေါက်ကန်စလာကပြောဆိုခဲ့တာပါဒုတိယရှင်းနေချုပ် Rosenstein အနေနဲ့အထူးဆွဲဆိုရမှုတူကိုခန့်အပ်ဖို့တရားသလောက်ရှိတယ်ဆိုပြီးလဲဒုတိယရှင်းနေချုပ်နဲ့1990ပြည်လူနှစ်တွေကတည်းကရင်းနှီးခင်မင်ခဲ့သူလက်ထောက်ဒုတိယရှင်းနေချုပ်ဟောင်းရိုးရီလစ်တဲကပြောပါတယ်ဒီလိုရွေးချယ်ခန့်အပ်မယ်ဆိုရင်တော့ဒုတိယရှင်းနေချုပ်အတွက်ရောတရားရေးဌာနအတွက်ပါဝေဖန်ခံရမှုတက်တာသွားနိုင်တယ်လို့လည်းမစ္စတာလစ်တဲကပြောပါတယ် FBI ညွှန်ကြားရေးမှူး James Comey ကိုပြင်းပြထန်ထန်ဝေဖန်ထားတဲ့ဒုတိယရှင်းနေချုပ်ရဲ့ရေးသားချက်ကိုကိုးကားပြီး Comey ကိုယာရုကထုတ်တာဆိုပြီးတော့သမ္မတ Trump နဲ့သူ့ရဲ့လက်ထောက်တွေကရင်းညွှန်းပြောဆိုကြတာဖြစ်ပါတယ်ဒီလိုဆောင်ချက်ကြောင့်နိုင်ငံရေးမကြေလည်မှုကြီးဖြစ်စေခဲ့ပြီးဒီမိုကရက်တီနဲ့သမ္မတထရန့်ကိုဝေဖန်သူတွေကဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စည်းဝေးရဲ့အဖွဲ့နဲ့ရုရှားတာဝန်ရှိသူတွေကြားပူးပေါင်းချန်စီမှုတွေရှိခဲ့သလားဆိုတဲ့အပေါ် FBI ရဲ့စုံစမ်းစစ်ဆေးမေးမြန်းမှုတွေကိုအဟန့်အတားဖြစ်အောင်လုပ်တာလို့လည်းပြောဆိုဝေဖန်နေကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဗ်တို့ရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြည့်သဘောဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ အမေရိကန်နဲ့ဆက်ဆံရေးတိုးတက်နိုင်မယ့်အလားအလာတွေပေါ်ရုရှားနိုင်ငံကသတိနဲ့အကောင်းဉာဏ်သဘောထားတွေရှိနေပေမဲ့ရှေ့မှာစောင်းဆရာတွေအမြောက်များကျန်နေသေးဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကဒိန်းနောက်တွေကိုပြောဆိုလိုက်ကြပါရုရှားနိုင်ငံရဲ့ဝန်ကြီးကိုသမ္မတထရန့်ကအင်ဗီရောမှာလက်ခံတွေ့ဆုံခဲ့ပြီးဆီးရီးယားအရေးအဓိကထားဆွေးနွေးခဲ့ကြပြီးနောက်တစ်နေ့မှာပဲရုရှားဆွေးရရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်သမ္မတထရန့်ကတော့ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးမှုပေါ်ကျင်းနေအားရကြောင်းတွေ့ဆုံမှုပြီးမှပဲဒိန်းနောက်တွေကိုပြောကြားခဲ့တာပါအမေရိကန်နိုင်ငံချင်းဝန်ကြီးဟင်နရီကစင်ဂျာနဲ့အတူအင်ဂျီရောမှာသတင်းတောက်တွေကိုတွစ်ဆုံခဲ့တဲ့သမ္မတထရန့်ကတော့ရုရှားနိုင်ငံချင်းဝန်ကြီးနဲ့ဆွေးနွေးမှုအသေးစိတ်ကိုပြောကြားခဲ့ခြင်းမရှိပါဘူး။ဆီးရီးယားရေနဲ့ပတ်သက်လို့အပေါင်းလက္ခဏာဆောင်တဲ့အခြေအနေတွေပေါ်ပေါက်နေပြီးပြည်ပကတ်တွေကိုအဆုံးသတ်တော်မှာဖြစ်ကြောင်းလည်းပြောကြားသွားပါတယ်။နိုင်ငံဆက်ဆံရေးကအနိုင်ဆုံးအခြေအနေကိုရောက်နေတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပြီးတလားချာမှာပဲရုရှားဆွေးရရဲ့အစင်းမြင့်ဆုံးတွစ်ဆုံမှုဖြစ်နေရုရှားနိုင်ငံချင်းဝန်ကြီးလက်ဖရွန်နဲ့တွစ်ဆုံတာလည်းဖြစ်ပါတယ်။ဇူလိုင်လနဲ့ဂျာမနီနိုင်ငံမှာကျင်းပမဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတထရန့်နဲ့ရုရှားသမ္မတပူတင်တို့တရားတွစ်ဆုံမှုအလားအလာတွေရှိနေတယ်လို့လည်းအမေရိကန်နဲ့ရုရှားဆွေးရတာဝန်ရှိသူတွေကပြောဆိုနေကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်ပြည်သူတွေရဲ့ထောက်ခံမှုထပ်ပြီးကြားသိနေပါတယ်။အမေရိကန်ဆွေးရအတွင်းသမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေအပေါ်လူထုထောက်ခံမှုကြားသိလာတယ်ဆိုတာကိုမနေ့ဗုဒ္ဓဟူးနေ့ကထုတ်လိုက်တဲ့ကီနီပက်တက်ကတိုနဲ့ဂေါလပ်စတန်နီကဖော်ပြတာပါ။ဆီးရီးယားဆွေးရကရဲသားတွေအပေါ်ဓာတ်ထုလက်နက်သုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်တွေနောက်ပိုင်းဆီးရီးယားကိုဒုံးကျည်နဲ့တိုက်ခိုက်ဖို့သမ္မတထရန့်ညွှန်ကြားခဲ့တဲ့ပြီးခဲ့တဲ့လလုံးကသမ္မတအပေါ်ထောက်ခံမှုအနည်းငယ်တိုးလာခဲ့ပြီးတဲ့နောက်မှာအခုပြန်ပြီးတော့ကြားသိနာဖြစ်ပါတယ်။ကီနီပက်ရဲ့အခုနောက်ဆုံးစစ်တမ်းမှာဖြေဆုပ်သူတွေရဲ့36ရာခိုင်နှုန်းကသမ္မတရဲ့3လကြာကြာကာလအတွင်းဆောင်ရွက်ချက်တွေကိုထောက်ခံပြီး58ရာခိုင်နှုန်းကမထောက်ခံဘူးလို့ဖြေကြားခဲ့တာပါ။ဆီးရီးယားနိုင်ငံကိုဒုံးကျည်နဲ့တိုက်ခိုက်ပြီးနောက်ရပ်ပိုင်းကြာဧပြီလ19ရက်နေ့ကကောက်ယူတဲ့စစ်တမ်းမှာတော့ထောက်ခံသူ40ရာခိုင်နှုန်းရှိပြီးမထောက်ခံသူက56ရာခိုင်နှုန်းရှိခဲ့တာမို့အခုတွေ့ရှိချက်နဲ့နှိုင်းယှဉ်ရင်ထောက်ခံမှုအနည်းငယ်လျော့ချခဲ့တာဖြစ်ပါတယ်။သုံးရကြာကောက်ယူထားတဲ့ဂေါလပ်စစ်တမ်းမှာတော့မထောက်ခံသူ53ရာခိုင်နှုန်းနဲ့ထောက်ခံသူ40ရာခိုင်နှုန်းရှိခဲ့ပါတယ်။ပြီးခဲ့တဲ့လကဂေါလပ်ရဲ့စစ်တမ်းနဲ့နှိုင်းယှဉ်ရင်တော့မထောက်ခံသူတိတိတသာတိုးလာတာဖြစ်ပါတယ
်။ UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39ဆိုင်ဒိုမီတာ25 kHz 1169ဆိုင်ဒိုမီတာ32 kHz 4325ဆိုင်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာဆိုင်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်စံမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဒီမှာနိုင်ငံကပြစ်ကတ်တွေဖြစ်ပေါ်ရတဲ့ဒေသတွေမှာအကူအညီလိုအပ်နေသူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွဲ့ ICRC ကမြန်မာဆွေးရောက်ကိုတိုက်တွန်းလိုက်ပါတယ်။တန်တလနဲ့ကန်ဖွဲ့တွေထိန်းချုပ်ရတဲ့နယ်မြေတွေကိုတွားရောက်ခွင့်ဖက်စီထိန်းသိမ်းထားသူတွေကိုတွစ်ဆုံခွင့်တွေလိုကန့်သတ်ချက်ချင်းမှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်တာဖြစ်ပါတယ်။
And there are access restrictions still for places of detention and certain people in detention.
ဖက်စီထိန်းသိမ်းထားတဲ့နေရာတွေဖက်စီခံထားရသူတွေထံတွားရောက်ခွင့်တွေကိုကန့်သတ်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ ICRC အကြီးအကဲကကြင်လွတ်မြောက်ရေးဖွဲ့ KIO ထိချုပ်ရာလိုင်စာဒေသအပါအဝင်ကြင်ပြည်နယ်ကိုဒီနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာပိုင်တွေကခွင့်မပြုဘဲတားမြစ်ခံခဲ့ရတာဖြစ်ပါတယ်။ ICRC ကလိုင်စာဒေသကအရက်ဖက်စေယုံဒီယုံကိုအကူအညီတွေပေးရနေတာဖြစ်ပေမဲ့လွန်ခဲ့တဲ့၈လကအစိုးရနဲ့ကြင်လွတ်နယ်ကိုင်ဖွဲ့တွေကတိုက်ပွဲတွေကြောပြန်ပြန်လည်ဖြစ်ပွားခြင်းကဆက်လို့ဝန်ထမ်းတွေကိုတွားရောက်ခွင့်မပေးတော့ဘဲတားမြစ်ထားတာပါ။ICRC ဥက္ကဋ္ဌကတော့အကူအညီလိုအပ်နေသူတွေထံတွားရောက်ခွင့်ပြုတာမြန်မာစိုးရနဲ့တက်မလို့အတွက်လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုစီကြောင်းတိုက်တွန်းပြောဆိုသွားပါတယ်။မြန်မာအနာမဏီကတော့ပစ်ကတ်ဖြစ်ရာဒေသတွေမှာလွန်ကျွေးတွေဆင်းမချတဲ့အတွက်မကြာခဏဆိုလိုအကူအညီပေးဖွဲ့စည်းပြီးနိုင်ငံတကာအကဲကတ်တွေနဲ့သတင်းမီဒီယာတွေကိုတွားရောက်ခွင့်မပြုဘဲတားမြစ်လို့ရှိပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်နဲ့ပတ်သက်လို့အနိကပူပေါင်းဆောင်ရွက်သွားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတအသစ်မွန်ဂျေအင်းတို့နှစ်ဦးဗုဒ္ဓဟူးနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးသဘောတူလိုက်ပါတယ်။မြောက်ကိုရီးယားရဲ့စီးရီးရီမှန်းချက်တွေဟာခက်ခဲနေနေတဲ့ကိစ္စရပ်တွေဖြစ်ပေမဲ့လည်းဖြည့်ရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့သမ္မတအဖြစ်ကျန်းသက်စာကျင်းဆိုတဲ့နေ့မှာသမ္မတမွန်ဂျေအင်းကိုသမ္မတထရန့်ကပြောကြားခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်တွေတီကိုအဓိကအကာအကွယ်ပေးနေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာခိုင်မာကြောင်းနဲ့ တောင်ကိုရီးယားသမ္မတအမေရိကန်နိုင်ငံကိုလာလည်ဖို့အတွက်သမ္မတထရန့်ကဖိတ်ကြားခဲ့တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတယုံကပြောပါတယ်ဒါပေမဲ့လည်းတောင်ကိုရီးယားသမ္မတဒစ်ကတော့မြောက်ကိုရီးယားအရေးမှာသမ္မတထရန့်ထက်ပိုပြီးတော့သတိထားတဲ့ပုံစံနဲ့ချင်းကပ်နေပါတယ်ရှင
်မြောက်ကိုရီးယားနျူကလ িয়ার စီစဉ်နဲ့တောင်ကိုရီးယားကအမေရိကန်ရဲ့မစ်ဆိုင်းတုံးရဲ့ကာကွယ်စနစ်ပေါ်တရုတ်နိုင်ငံကစိုးရိမ်နေရတဲ့ပတ်သက်လို့ဘေကျင်းမြို့တော်ကိုကိုယ်စားလှယ်အဖွဲ့ဆေးလို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျွန်ရင်ကျန်းသက်စာချိန်ဆိုပြီးနောက်တနေ့မှာပဲနိုင်ငံခေါင်းဆောင်တွေတယ်လီဖုန်းဆက်စကားပြောခဲ့ကြပြီးကိုရီးယားကျောင်းဆက်မှာနျူကလ িয়ার ကင်းစင်ရေးပုံရိပ်ကြည့်တီချက်တွေပေါ်သဘောတူညီမှုရခဲ့တယ်လို့တောင်ကိုရီးယားသမ္မတယုံပြောခွင့်ရတာပြောဆိုလိုက်တာပါတောင်ကိုရီးယားမှာချထားတဲ့အမေရိကန်ရဲ့အစစ်မြင့်ထက်တုံးကွင်းတုံးစနစ်ပေါ်တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုလည်းတောင်ကိုရီးယားသမ္မတကနားလေသဘောပေါက်ကြောင်းပြောဆိုခဲ့ပါတယ်ဒေါက်ကိုရီးယားနိုင်ငံကတော့မြောက်ကိုရီးယားကတက်ခတ်လာခဲ့ရင်ခုခံကာကွယ်နိုင်မှုထက်စစ်မြင့်ဒုံးရံကာကွယ်စနစ်ကိုအမေရိကန်အကူအညီနဲ့တက်ဆင်ထားတာပါဒုံးကွင်းတုံးစနစ်ရဲ့ပထမအဆင့်ကတော့ဒီလာဇန်းမှာပဲတက်ဆင်ပြီးစီးခဲ့ပြီးဒီနှစ်ကုန်လမှာအပိသက်တက်ဆင်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်တရုတ်နိုင်ငံကတော့ထက်ဒုံးကွင်းတုံးစနစ်ဟာဒီသောင်းမှာတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုထိခိုက်နိုင်မယ်ချင်းချမှုဖြစ်သဘောထားပြီးဒေါက်ကိုရီးယားရဲ့ခီးစွားလုပ်ငန်းတွေနဲ့ကုန်တင်ပို့မှုတွေပေါ်ကန့်သတ်မှုတချို့နဲ့လက်တုံ့ပြန်ထားပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုပြီးခဲ့တဲ့လကဇီဝဓာတုအစိတ်နဲ့လှုပ်ကြံဖို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အထောက်အပံ့နဲ့စီစဉ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုထားပြီးဒီမှာပါဝင်ပတ်သက်သူတွေကိုသက်ဆိုင်ရာနိုင်ငံတွေစီလွှဲပြောင်းပေးအပ်ဖို့ဆောင်ရွက်မယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးဟန်ဆောင်ရိုင်ကမြို့တော်ပျုံယမ်းမှာတန်တမန်တွေကိုဖိတ်ခေါ်ပြီးဒီလောက်ကြံတပ်ဖြတ်မှုမှာမြောက်ကိုရီးယားနိုင်ငံသားတို့ကိုအမေရိကန် CIA နဲ့တောင်ကိုရီးယားထောက်လှမ်းရေးဌာနတို့ကငွေပေးခိုင်းစေခဲ့တဲ့ဆိုတဲ့မြောက်ကိုရီးယားရဲ့ဆွဆွဲချက်ကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ
်။ကွာလွန်ဦးနဲ့မတ်တင်ကြီးထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မင်္ဂလာတောင်မြို့မှာရုံးရင်ဆန်ခတ်ဖြစ်ခဲ့တဲ့ကိစ္စအပေါ်မှာအမေရိကန်သက်မတ်ကြီးရဲ့ပြောကြားချက်တိကျတွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။မင်္ဂလာတောင်မြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သက်မတ်ကြီးစကော့မာစီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုံ့ဆော်နေရမှာအမေရိကန်ပြည်အောင်စုအနေနဲ့အကူအညီပံ့ပိုးပေးနေတာတွေရှိသလိုဆက်ပြီးတော့လည်းအကူအညီပံ့ပိုးသွားကြပါတယ်လို့တမ်မတ်ကြီးကပြောပါတယ်။တမ်မတ်ကြီးစကော့မာစီယာကိုရန်ကုန်မြို့တမ်မတ်ကြီးနေအိမ်မှာကုကြော်သိန်းကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
မင်္ဂလာတောင်မြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်မတ်ကြီးရဲ့အမြင်ကိုသိပါရစေ။မြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ့။တန်မတ်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
။ Sure. First I'd say that the only information I have is what I've read in press reports, so I certainly don't have all the facts.
ထမဆုံးပြောချင်တာကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စာနာစင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှအချက်လက်အားလုံးမရှိပါဘူး။ကျွန်တော်တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီဖြစ်ရပ်ပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရမျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်။တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိရဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်။ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလို့ဆောင်နိုင်ပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါ။သတင်းတွေမှာပါတာကိုအခြေခံပြောရမယ်ဆိုရင်အရသားတွေကဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ဖြစ်နိုင်ခြေရာဇဝတ်မှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်။ဆိုရင်စရာအများကြီးရှိပါတယ်။ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှရှိတဲ့ဘယ်လိုဆိုရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်။တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်။ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ။
မြန်မာနိုင်ငံထဲဒီမိုကရေစီအတွက်ကြုံပုံများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗ
ျ Well first of all I'd say no country including the United States is perfect we all have mistakes and
failures အမေရိကန်ပါဝင်ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်တယ်ဆိုတာမရှိပါဘူးအားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်ဒါပေမဲ့ပုံမှန်အားဖြင့်မဖြစ်မလဲဆိုတော့စက်တနာတချို့ရှိနေတယ်လို့အရသားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်အရေးယူလှုပ်ဆောင်အောင်ပါပါအရသားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးဒါကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဥပဒေစိုးမိုးရေးပိုင်းလှုပ်ဆောင်ခြင်းမှာအရသားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူးဒါဟာလူမှုအဝန်းဝိုင်းတွေကြားနိုင်ငံသားတွေကြားမှာ ရုံးရင်းစံကအခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နှီးပါပဲ။ဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်မှုတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရက်သားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်ခင်ဗျာ။
We're doing some assistance in training of police. We're working in support of some of the rule of law.
ကျွန်တော်တို့စူးစမ်းနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်ဆိုရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူအဖွဲ့အစည်းအနေနဲ့သူတို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်လဲတရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်လဲဆိုတာတွေကိုတရှိနားလည်လာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေးလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုသိခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြလဲဆိုတာမြင်လာမယ်လို့မျှော်လင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီချင်ပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လည်းကူညီသွားပါမယ်
မြန်မာသမ္မတကြီးစကော့မာဆီယာကို VOA ကတည်ထောင်တွေ့ဆုံမေးမြန်းထားပါတစ်ဆက်ထဲမှာပဲမင်္ဂလာတောင်မြို့ရုံးရေးဆန်ခတ်မှုမှာပါဝင်တဲ့ရဟန်းတွေကိုအရေးယူဖို့စတင်ထားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်မင်္ဂလာတောင်မြို့မြို့နယ်မှာဖြစ်ပွားခဲ့တဲ့ရုံးရေးဆန်ခတ်မှုမှာပါဝင်ခဲ့တဲ့ရဟန်းတွေကိုထိမ့်သိမ့်ကြက်မှတ်ပေးဖို့တိုင်းတန်ကမဟာနာယကအဖွဲ့ကိုသာသနာ့ဝင်ကြီးဌာနကစတင်ထားတယ်လို့ဝင်ကြီးဌာနအစိုးရတာဝန်ရှိသူတဦးက VOA ကိုပြောကြားပါတယ်ဖြစ်ပေါ်ခဲ့တဲ့ဖြစ်ရမှာပါဝင်ခဲ့တဲ့မျိုးချစ်ရဟန်းပြုများတမကကတော့သတင်းတွေမှာဖော်ပြနေကြသလိုတန်ဃာတွေကအိမ်ထဲဝင်စစ်ဆေးတာရုံးရင်စခတ်လုပ်တာတွေမရှိခဲ့ဘူးလို့ညင်းလိုက်ပါတယ်။တဆိုင်ရန်ရဲတပ်ဖွဲ့ကတော့ဒီဖြစ်ရကိုစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်။
ဖြစ်ပွားခဲ့တဲ့ရုံရင်းဆန်ခတ်မှုမှာပါဝင်ခဲ့တဲ့ရဟန်းတွေကိုထိမ့်သိမ့်ကြက်မှတ်ပေးဖို့တိုင်းတန်ကနာယကကိုသာသနာ့ရေးဝန်ကြီးဌာနကစာပို့ထားတယ်လို့သာသနာ့ရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်စံဝင်ကပြောပါရစေ။နောက်ထပ်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ဘာတွေလုပ်ဖို့ရှိသလဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာမှာတော့သူက
ကျွန်တော်တို့ဒီမှာတိုင်းသာသနာ့ရေးရနေပြီးတော့တိုင်းတန်ကနာယကဥက္ကဋ္ဌကိုရှောက်ထားပြီးဆောင်ရွက်နေပါတယ်ခင်ဗျာနော်။
ဟုတ်ပါလေနော်။
လုံဆောင်မဲ့ဟာတွေကိုလည်းကျွန်တော်တို့အချိန်နဲ့တပြင်းညီသတင်းထုတ်ပြပေးပါမှာကျွန်တော် website ကနေလေနော်။ပြောထားပါတယ်ခင်ဗျာဟိုရဲတပ်ဖွဲ့ကလည်းတိုက်ရန်ကုန်တိုင်းဒေသကြီးကလည်းသူတို့သတင်းထုတ်ပြပေးပါမှာကျွန်တော်တို့ကလည်းဘာတွေလုပ်ဆောင်မလဲဆိုတာသတင်းထုတ်ပြပေးပါပါခင်ဗျာကျွန်တော် website ကနေ
လုပ်ဆောင်မယ်ရန်ကုန်တိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကတော့ဒီဖြစ်ပျက်နဲ့ပတ်သက်လို့ပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူသွားဖို့လုပ်ဆောင်နေတယ်လို့ပြောပါတယ
်အဲ့ဒါဥပဒေနဲ့ညီဆောင်သွားမှာဖြစ်ပါတယ်အသေးသေးကတော့ကျွန်တော်တို့ရဲကရော DCPO မေးလိုက်တာဥပဒေနဲ့ညီအကုန်အရေးယူမှာဖြစ်ပါတယ်နော
်ရုံးရင်ဆန်ခတ်မှုကိုထိမ့်သိမ့်အရေးယူခွင့်ရှိတဲ့ပြည်ထရေးဘက်ကတော့အရိုက်ခံရသူကအမှုဖွင့်လို့စိတ်မရှိတာကြောင့်အခုချိန်ထိဘသူကမှအရေးယူဖို့စီစဉ်ဆောင်ရွက်ထားတာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးသတင်းနဲ့ပြန်ကြားရေးဌာနကရဲမှူးလဝေကပြောပါရယ်ဒါပေမဲ့အထူးကြုံဖြစ်အောင်လှုံ့ဆော်မှုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာကြောင့်စုံစမ်းစစ်ဆေးနေတယ်လို့သူကပြောပါရယ်ရုံးရင်ဆန်ခတ်ဖြစ်အောင်လှုံ့ဆော်ခဲ့တာမှာပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတဲ့မျိုးချစ်ရဟန်းပြိုများတမကကတော့အခုထွက်ပေါ်နေတဲ့သတင်းတွေလို့အဲ့ဒီနေ့ကအကြမ်းဖက်လှုံ့ဆော်ခဲ့တာဝင်ရောက်စစ်ဆေးကဥရမဲလှုပ်ဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုအမှန်တကယ်ရှိလာတဲ့အနေအထိအမျိုးဘာသာတာသနာကိုကာကွယ်ဆောင်ရှောက်မှုတွေလုပ်သွားမယ်လို့မျိုးချစ်ရဟန်းပြိုများတမကကအတွင်းရေးမှူးဦးသူစိတ်တာကအခုလိုမိန့်ကြားပါတယ
်။ဘုန်းကြီးတို့ဘုန်းကြီးမလုံးနိုင်ဘူး။တပ်ဆိုင်ရာတပ်ဆိုင်ရာတရားရဲ့လက်ရည်လုပ်လို့ဝင်ရောက်လုပ်ပေးနေရတယ်ဆိုတာ။အဲ့တော့ဒါတွေကိုဥစဉ်လောက်ကလိုက်လုပ်နေတာအစိုးရနေတာမဟုတ်ဘူးအကြမ်းဖက်နေတာမဟုတ်ဘူး။သူများမလုပ်တဲ့အလုပ်ကိုအမောင်းခံပြီးတော့ပြောနေတာအမောင်းခံပြီးလုပ်နေတာဥပဒေကတော့ပြောနေတဲ့သူတွေကိုယ်တိုင်ကိုယ့်ပြည်ကိုရေးသားလိုက်တာပါ
ဒီပြင်ဆရာတော်ကအဲ့ဒီနေ့ကရက်ွက်တင်နေသူတွေကိုမျိုးချစ်ရဟန်းပြိုအဖွဲ့ကစံဖက်ရိုက်နှက်တာတွေလုပ်ခဲ့တယ်လို့သတင်းတွေဟာလည်းမမှန်ဘူးလို့ညင်းဆိုလိုက်ပြီးရက်ွက်တွင်မှာနေသူတွေကသာပြန်လည်ရန်ပြုတ်လာတာကြောင့်ထွက်ပြေးခဲ့ရကြောင်းဒီစဲဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတစ်ခုခုကိုလှုပ်ဆောင်ခဲ့တယ်ဆိုရင်အချိန်မရွေးဥပဒေတိုင်းအရေးယူတာကိုခံသွားမယ်လို့လည်းပြောဆိုလိုက်ပါတယ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့မဘာသာအဖွဲ့နဲ့မသက်ဆိုင်တဲ့အဖွဲ့တစ်ခုဖြစ်တာမို့မဘာသာခိုင်းစေချက်ကြောင့်လှုပ်ဆောင်နေတယ်ဆိုတဲ့စွပ်စွဲပြောဆိုချက်တွေဟာမှန်မှန်ကန်ဘူးလို့လည်းပြောဆိုသွားပါတယ်။လက်ရှိချိန်မှာတော့မတိမငြိမ်ဖြစ်ခဲ့တဲ့မင်္ဂလာတောင်ညွန့်မြို့နယ်မှာရက်ွက်လုံခြုံရေးကိုရက်ွက်တွင်မှနေထိုင်တဲ့ဘာသာပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုကတာဝန်ယူပြီးလှုပ်ဆောင်နေတယ်လို့အဲ့ဒီရက်ွက်မှာနေထိုင်သူတဦးဖြစ်တဲ့ဦးစောမင်းလက်ကပြောပါတယ်။ဟုတ်ကဲ့
ဘလူဒီလာလှုပ်တယ်ဘလူဒီ Tavido Pitana Shazara, Yedapoya Divare, Tru Wayne Divare, Duro, Viduria, the Kisa, Satin Pony, Satin Panini, Divare, Tiro Mial and Janichi, Handa Asian, Tasin Shivau.
Yoyin sent Capticate Niga, Cohen Bingley, Shimishi, Dawin, you Sisikere, Mingla Dawin, Sakanga, Sakamu, do ye mu mulingu, Digane Mare, Kunyango Mune Mashi, Yesakan Takugu, Pianchi Lajang, Kayagan Shinkuranga, Vuiku Biore, Dilonia Pianchi Raha, Picate Pian, Patan Nidla, Suraguro, Adija, Matia, Yahu, Dibin, Matinia Muma, Diga Pawin, Patta Dulu, Yusayare, Kunayagule, Mingla Dawin. Yes, I can am you name Mujemu Kema Uga, the Ya Yongo Udaika, Supu on Tweto Lonson Mu, Boma, Nayanga, Ka, Nienzo, Tonsa Lene, Diganema, Mu Quintarello, the Tinu, Taponivare, Tavimele, Munemu Chite, Yemu Kema Ugo, Satelo Meadalo, Sakango, Ponsa Mira Male, Tawin Shiduga, Sakanga Ne, Akulo, the Yasweso, Tara Shirello, Majami, Ajane, Swetarale, Mashi Bulu, Josu Tavare Shi.
Let me cut the name people Tarava. ခုထမှာတော့အမေရိကန်ကုမ္ပဏီဖြစ်တဲ့ဥပါကိုမြန်မာနိုင်ငံမှာစတင်မိတ်ဆက်လိုက်ပြီးဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ဥပါကမြန်မာနိုင်ငံမှာအင်္ဂါကဝန်ဆောင်မှုစနစ်ကိုဒီကနေ့မှတည်ဝင်စတင်မိတ်ဆက်လိုက်ပါတယ်။ပုဂ္ဂလိကကားတွေကိုအင်္ဂါရင်တက်ဆီအဖြစ်အသုံးပြုနိုင်ရေးအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရဖို့ကိုလည
င်စနစ်ဥပဝန်ဆောင်မှုကိုဒီကနေ့ကြာသပတေးနေ့မှာတရားဝင်စတင်မိတ်ဆက်ပါတယ်။ဥပအငှားကဝန်ဆောင်မှုကကမ္ဘာပေါ်မှာလူသုံးအများဆုံးသေယူပို့ဆောင်ရေးစနစ်တစ်ခုဖြစ်ပါတယ်။စီးပွားဖြင့်သေယူပို့ဆောင်ရေးလုပ်ငန်းမှာပုဂ္ဂလိကပိုင်ကားတွေကိုအလွယ်တကူအသုံးပြုနိုင်ရေးမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနှီးလန်းရှာနေပါတယ်။ဥပရဲ့အာရှပစိဖိတ်ဒေတာတွင်မန်နေဂျာမိုက်ဘရောင်းကအခုလိုပြောပါတယ
် Uber's mission is to bring reliable transportation
Uber ရဲ့ညီမင်းချက်ကယုံကြည်စိတ်ချရတဲ့ဘသူအတွက်ဘယ်နေရာကိုမဆိုယုံကြည်စိတ်ချရတဲ့ပို့ဆောင်ဆက်သွယ်ရေးစနစ်ရှိလာဖို့ပါအခုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်ကမ္ဘာတဝန်းနိုင်ငံပေါင်း89နိုင်ငံမှာ Uber တိုက်စီတွေပြေးဆွဲနေပြီဆိုတာကိုကျွန်တော်အနေနဲ့ဝမ်းမြောက်ဝမ်းသာကြေညာချင်ပါတယ်
အမေရိကန်ဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Uber ဝန်ဆောင်မှုစတင်မိတ်ဆက်တဲ့ခန္ဓာကိုယ်တော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcia လည်းတက်ရောက်ခဲ့တာပ
ါ We're excited to have Uber here and as the chief minister said
ကျွန်တော်တို့ကတော့ Uber taxi ပြေးဆွဲတဲ့စနစ်ဒီလိုရောက်လာပါဖို့သိကဝမ်းသာပါတယ်ဝန်ကြီးချုပ်ပြောသလိုပါပဲပိုပြီးကောင်းမွန်တဲ့ပို့ဆောင်ရေးစနစ်ပေါ်လာမယ့်အခွင့်အလမ်းပါရန်ကုန်မြို့ကနေသွားလာရေးအတွက်ပို့ကောင်းသလိုနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာကိုလည်းထင်ရပါတယ်
။အခုလိုတယ်လီဖုန်းကနေကန့်ခတ်ရတဲ့ဝန်ဆောင်မှုကိုကြိုက်သူတွေရှိသလိုပဲလမ်းပေါ်ထွက်ပြီးတက္ကစီငှားလိုက်ရတာကပိုပြီးလွယ်တယ်လို့ယူဆသူတွေလည်းရှိနေသေးပါ။တက္ကစီအငှားစီးသူတဦးရဲ့အဆိုကတော
့ဘာကြောင့်လဲဆိုလို့ရှိရင်တော့အခုအဲ့ခေါ်တဲ့အပိုင်းတွေကတော့ဟိုလက်ရှိစက္ကနဲပေါ်လာတဲ့တက္ကစီပေါ်စားတော့တော့မြန်မယ်လို့ကျန်ရရလဲပါတော့နော်အဲ့ဒါကြောင့်မလွယ်မထိုင်ခဲ့သေးတာပါဟုတ
်တချို့တက္ကစီရင်ပေါင်းတွေကတော့ကားငှားမဲ့သူကအင်္ဂလိပ်လိုလှမ်းပြီးခေါ်တာကြောင့်ဘာသာစကားအခက်အခဲလည်းရှိပြန်တယ်လို့ပြောပါတယ
်ခေါ်လိုက်တဲ့ message တွေကများသောအားဖြင့်အကုန်လုံးကအင်္ဂလိပ်လိုယူတယ်အဲ့တော့တော်တော်များအင်္ဂလိပ်စာသိမကျွမ်းနေရအောင်အဲ့လိုဖြစ်နေကြအဲ့ဒါကြောင့်မလို့လောဆယ်အဆင်မပြေနိုင်သေးဘူးလို့ပြောရအဲ့ဒါတွေကိုလေ့လာအောင်မယ်ရင်ပေါင်းတွေဘက်ကဒီမောင်းတော်တော်များမှအင်းအိမ်ဆံမတွေ့လို့တော်များတယ
်မြန်မာနိုင်ငံမှာတက္ကစီငှားမယ်ဆိုရင်တော့ဈေးနှုန်းကတက်သမတ်သေးရှိတာမဟုတ်ပါဘူးရင်မောင်းသူနဲ့ခီးတဲ့ကြားအပြန်လန်ဈေးညှိချရတာဖြစ်တယ်လို့သွားမယ်အကွာအဝေးကိုတိုင်းရင်မီတာစနစ်ကလည်းမရှိအဲကွန်စနစ်ကလည်းရှိဖို့မရှိဖို့ကမသေးကြပါဘူးအခု Uber လိုအငှားကဝန်ဆောင်မှုကြတော့တယ်လီဖုန်းအသုံးပြုပြီးငှားရခွဲရတဲ့နှီးစနစ်တွေဆိုတော့လူလူအကြိုက်တွေ့မယ်လို့လည်းယူဆကြပါတယ်ဥပအနေနဲ့တော့ပြည်တွင်းမှာစတင်နေပြီဖြစ်တဲ့အိုးဝင်တဲ့ Hello Cups အငှားကဝန်ဆောင်မှုတွေနဲ့ရှင်ပြန်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကအများစုကဝင်ငွေနည်းသူတွေဖြစ်တာကြောင့်ဈေးနှုန်းရှင်ပြန်ရမှုကလည်းအဓိကကျလာမှာပါ။ရန်ကုန်မှာဥပဝန်ဆောင်မှုနဲ့ကားငှားမယ်ဆိုရင်တော့အခြေခံအောက်ဆုံးတက်ကားငှားကက1500ကျပ်လောက်ကျမှာဖြစ်ပါတယ်ရှင်
။မန်တကြီးထိုက်တင်ဆက်ထားတာပါ။ခုထော်မှာတော့ထိုင်းနိုင်ငံရောက်ဒုက္ခသည်တွေနေရပြန်နိုင်ရေးစိတ်ခုမှုတွေနဲ့ရင်ဆိုင်နေတဲ့အကြောင်းတင်ဆက်ပေးကြပါမယ်။ ထိုင်းနိုင်ငံကဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ဒုက္ခသည်တွေနေရရင်းကိုပြန်လည်အခြေချနေထိုင်မှုကိစ္စဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာလူရှင်တွေကဒုက္ခသည်စခန်းတွေကိုပေးနေတဲ့အကူအညီတွေဖျက်တောက်လာတာနဲ့မျှအခုတည်းပုံပြီးပူပေါင်းဆောင်ရွက်တဲ့မူဝါဒတွေချမှတ်လှုပ်ဆောင်ကြဖို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကတောင်းဆိုလိုက်ပါတယ်။ VOA သတင်းတော် Ron Corbin ထိုင်းနိုင်ငံကနေပေးပို့တဲ့သတင်းကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်။
ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေတဲ့မြန်မာဒုက္ခသည်68,000ကိုကုလသမဂ္ဂရဲ့အကူအညီနဲ့နေရာရင်းကိုပြန်ပို့ပေးရေးအစီအစဉ်ဟာတိုးတက်မှုသိမ့်မရှိပေမဲ့နိုင်ငံတကာလူရှင်တွေကဒုက္ခသည်စခန်းတွေကိုပေးနေတဲ့အလူငွေဖျက်တောက်လာတာကြောင့်ဖိအားတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်တိုင်းသားဒေသတွေမှာနေထိုင်နေကြတဲ့သူတွေဟာနေသက်ကိုဖျက်ပြီးတော့ထိုင်းနိုင်ငံထဲကဒုက္ခသည်စခန်း9ခုမှာနေလာခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့2015ခုနှစ်မှာဒေါက်ဆာစုကြည်ဦးဆောင်တဲ့ NLD ပါတီရွေးကောက်ပွဲအနိုင်ရပြီးအရသာအစိုးရတက်လာပြီးနောက်မှာတော့ဒုက္ခသည်တွေကိုသူတို့ရဲ့နေရရင်းကိုပြန်ပို့ဖို့အစည်းအဝေးတွေဟာတိုးလာနေတာဖြစ်ပါတယ်။မြန်မာအစိုးရကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရဆဲပြီးငြိမ်းချမ်းရေးရယူနိုင်ဖို့လှုံ့ဆော်နေပေမဲ့တိုးတက်မှုတိတ်မရှိသေးပဲဖြစ်နေပါတယ်။နိုင်ငံကလူရှင်တွေဘက်ကပေးနေတဲ့ရံပုံငွေတွေဖျက်တောက်လာတဲ့အမြဒုက္ခသည်တွေအနေနဲ့လဲစခန်းကနေထွက်ခွာဖို့ဖိအားတွေတိုးလာနေတယ်လို့ကရင်သဘောပတ်ဝန်းကျင်နဲ့လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးဆောင်ဒါရိုက်တာစောပေါ်စိန်ထွားကပြောပါတယ
် The donors are jumping very fast and then what we want to see is a more organized
လူရှင်တွေဘက်ကရံပုံငွေဖျက်တောက်တာတွေကအရင်မြန်ပါတယ်ကျွန်တော်တို့ဖြစ်စေချင်တာကတေချာစနစ်တကျပြန်နိုင်ဖို့အတွက်တစ်ဆင့်ပြီးတစ်ဆင့်အတူတွဲလှုပ်သွားဖို့ပါဒါပေမဲ့အခုဖြစ်နေတာကထိုင်းအနာပိုင်းနေနဲ့ပေါင်းပြီးဒုက္ခသည်တွေပြန်မှုအစီအစဉ်တွေအတင်းလုံနေတာနဲ့တူပါတယ်။အဲဒီကနေပြန်ကျင်တဲ့သူတွေကသွားပြီးမှတ်ပုံတင်ကြရပါတယ်
။ထိုင်းခြေဆိုင်နေသက်ဒုက္ခသည်များစောင့်ရှောက်ရေးအဖွဲ့ TBC ရဲ့2016အစီရင်ခံစာအရတော့နော်ဝေး၊ဆွီဒင်နဲ့အမေရိကန်ရဲ့နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကပေးနေတဲ့အကူအညီတွေရော့ချလာနေတယ်လို့လည်းသူကပြောပါတယ်။ဒါပြင်နိုင်ငံတကာကနေအလူငွေတွေရှော့ချလာနေတဲ့အတွက်ဒုက္ခသည်စခန်းမှာအကူအညီပေးနေတဲ့သူတွေကိုပေးနေတာကြီးလည်းဖျက်တောက်ခံလာနေရပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကနိုဘိုဒုက္ခသည်စခန်းနဲ့ထိုင်းနှင်းဒုက္ခသည်စခန်းကနေဒုက္ခသည်81ယောက်ကိုနေရရင်းကိုပြန်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ UNHCR အနေနဲ့နေရရင်းကိုပြန်ကျင်တဲ့သူတွေကိုအကူအညီပေးဖို့အတွက်အစဉ်အဆက်ဖြစ်နေပေမဲ့လည်းအဲ့လိုနေရရင်းကိုကိုယ်သဘောနဲ့ကိုယ်ပြန်ကျင်သူတွေအတွက်အချိန်ကာလအတိအကျတတ်မှတ်ထားကြောင်းဒါပေမဲ့အခုအချိန်ထိပြန်ဖို့အစဉ်အဆက်ဖြစ်နေပြီလို့ပြောလာတဲ့ဒုက္ခသည်အရေးအတွက်ဟာယာကနန်းသာရှိပြီးတော့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း UNHCR ရှေ့တော်အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tang ကပြောပါတယ်။ဒါပေမဲ့ဒုက္ခသည်အများစုကတော့ပြန်ဖို့တွန့်ဆုတ်နေကြပြီးတော့ထိုင်းနိုင်ငံမှာအလုပ်ကံရရှိနိုင်ဖို့အတွက်ကြိုးပမ်းနေကြတယ်လို့ TBC ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Sally Thompson ကပြောပါတယ
်။ There's no pull factors in the southeast. The peace process is going very slowly.
နေရရင်ကိုပြန်ဖို့အတွက်အမခန့်ချက်ဘာမှမရှိပါဘူး။နေရရင်ကလည်းအခုချိန်ထိအောင်မြင်မှုမရသေးသလိုမြန်မာစစ်တပ်တွေကလည်းရွာတွေမှာရှိနေသေးပါ။စစ်တပ်အပေါ်လူတွေရဲ့မယုံကြည်မှုကနေ့တော်ကြာကလေးကရှိလာခဲ့တာကြောင့်ဓာရီကိုပြောင်းပြစ်ဖို့ကလည်းအခြေအတော်ယူရအောင်ပါပါ။လူတွေကတော့အောက်ခြေမှာအပြောင်းလဲတွေဖြစ်ဖို့ပျော်လင့်နေကြပါတယ်
။မြန်မာစစ်တပ်တွေနဲ့ကရင်မျိုးသားလက်နက်ကိုင်အဖွဲ့ KNLA ကြားမှာပြစ်ခတ်ရဆဲထားရမယ်လေ။နှစ်ပေါင်းများစွာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်ဒီသားရင်းမှာအန်ဒီရီတွေကရှိနေတုံးပဲလို့ကင်လူခွင့်ရေးအဖွဲ့ KHRG ကဒါရိုက်တာနော်ထူးထူးကပြောပါတယ်။မကြသေးခင်ကတော့မြန်မာစစ်တပ်ဘက်ကကရင်ပြည်နယ်အတွင်းမှာမြေမြုံပိုင်းတွေဖယ်ရှားဖို့ကရင်မျိုးသားစီယုံ KNU နဲ့သဘောတူညီမှုရယူခဲ့ပါတယ်။နာမည်လဲနေရရင်ကိုပြောင်းခြင်းသူတွေအတွက်တော့မြေမြုံပိုင်းပြဿနာအပြင်မြေယာလုပ်ပိုင်ခွင့်နဲ့မြေယာသိမ်းဆည်းမှုပြဿနာတွေရှိနေသေးပဲဖြစ်ပါတယ်။တစ်ဖက်မှာလည်းတတိယနိုင်ငံတွေကိုအခြေချနေထိုင်မှုအတွက်ခွင့်လန်းတွေကတော့နည်းပါးလာနေတယ်လို့အကူအညီပေးရေးလှူသားတွေကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံရောက်ဒုက္ခသည်တွေရေးကိုကိုရန်နိုင်ကတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေကြာသပတေးညပိုင်းစီစဉ်နေကိုည10နာရီထိဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်နေမှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍဥအောင်ဖြစ်ရဲ့မြမရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလောကကဏ္ဍစာအုပ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြမပိုင်းအတန်လွှင့်စီစဉ်နေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်း အစီအစဉ်လေးနဲ့ အတန်လွင့် မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကတကြီးပိုင်းတွေကြာသပတေးနေ့ညပိုင်းအတွက်VOAမြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တော်ရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ညဆင်တိုင်းအထိဆိုင်းတိုမီတာ24.5စက်တီဖြင့်လှမ်းလှမ်းမီတာ190ဒုကနေထုတ်လွှင့်ပေးမယ့်စီးနင်းထဲမှာဆိုရင်တော့မွန်ပြည်နယ်ချောင်းဆောင်တရာနာမည်ကြောင်းရင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်ရဲ့ကျမ်းမာရေးကဏ္ဍကိုတင မိုင်းဆိုင်ရာကြာဆင်းမှုကတော့အဖြစ်များလာပေမဲ့စနစ်တကျကာကွယ်ကူတာမှုခံယူသူတွေနည်းနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။တကြီးပိုင်းတွေအနေနဲ့ဘာကြောင့်ဒီပြဿနာတွေကြုံရပြီးတော့ဘလို့ကာကွယ်ကူတာနိုင်ပါသလဲ။ဒီအကြောင်းကိုတက်မတော်ဆေးတက်ကတို့စိတ်ကျန်းမာပညာဌာနပေါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ကဲပမောခါဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီတက်ကြီးရွယ်အိုတွေဖြစ်လာချိန်မှာဒီပြင်ပပြဿနာတွေပေါ့ဆရာเนาะဥပမာဒီအရက်တို့မူရဆေးတို့ဒီလိမ့်ပိုင်းဆိုင်ရာပေါ့เนาะဖြစ်တဲ့ပြဿနာတွေဘယ်လိုအနေထားရှိလဲဆရာကြီ
းအဲ့ကြီးပိုင်းညာတော့ခုကတော့များများလာတာပေါ့ဒီတက်ကြီးပိုင်းညားလာပြီနဲ့အရက်နဲ့မူရဆေးဝါပြဿနာကိုဥတည်ပြောလို့ရှင်အနောက်နိုင်ငံတွေမှာတော့ပူများတာကိုတွေ့ရပြီးတော့ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်ကြီးမများတာကိုတွေ့ရတယ်သူတို့ဒီမှာလဲများတယ်ဆိုတာအရက်ရှိမယ်เนาะဘိန်းနဲ့ဒိန်းတဲ့ပစ္စည်းတွေရှိမယ်။နောက်နိုင်ငံတွေမှာတော့ကိုကိန်းတို့မာရီဝါနာတို့ဆေးကြောက်တို့ဆိတ်ကြွစီတွေတုံးတာတွေရှိတာပေါ့လေ။ကျွန်တော်တို့နိုင်ငံအနေနဲ့ကြတော့အရက်ကဟိုအရက်ပြင်းကြီးလို့မတတ်တဲ့အရက်ကြီးလို့တောက်ကြတော့မအူသေးလို့ပြောတဲ့အတိုင်းပဲတော်တော်များများ35 40 45ပေါင်းနဲ့မှတည်တည်သွားကြတော့အရက်ကြောင့်ဖြစ်တဲ့ပြဿနာအသက်ကြီးပိုင်းမှာအဲတွေ့ရတာနည်းသွားတယ်လို့ပြောရမှာပေါ့နော်။အဲ့တော့အရက်နဲ့ပတ်သက်တဲ့ပြဿနာတွေ့တဲ့သူတွေရတယ်ဟိုအသက်ကြီးပိုင်းမှာသူတို့စတဲ့အရက်ပဲကောင်းတဲ့အရက်တွေပဲတောက်ပြီးတော့အဲသူတို့ဝါဝါမတောက်တဲ့သူတွေမှာပဲသင်ဆင်းယူလိုက်တဲ့အချိန်နည်းနည်းလေးအထီးကျန်ဆန်သွားတဲ့အချိန်လူမှုရေးတွေနဲ့ပြတ်သွားတဲ့အချိန်မှာဟိုအဲ့ဒီဟာတွေကိုဖြေထုတ်တဲ့အနေနဲ့ဆိုတောင်းရင်းနဲ့အကျက်ပြက်တနာနဲ့ရောက်လာတယ်ဆိုတာမျိုးလေးတွေရှိတတ်ပါတယ်ဒါပေမဲ့အဲ့ဒါကလည်း 1-2% လောက်တဲ့မများဘူးလို့ကျွန်တော်တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးဒီအကျက်နဲ့မိုးရေးစေဝါဒီပြက်တနာတက်ရတာကတကြီးရွယ်တွေမှာပေါ့နော်ဘာကြောင့်အထူးကဖြစ်ရလဲဆရာ
ရေးပြီးတော့ကျွန်တော်တို့ကျန်တဲ့မိုးရေးစေမဟုတ်ပေမဲ့ဆိုတော့တဲ့သူရင်စိတ်လွန်လို့လို့နာကျင်လို့လို့အိတ်မပြောလို့လို့ဆိုပြီးတော့ဟိုဆရာဝန်တွေညွှန်ကြားတာကိုပဲဆွဲပြီးတော့တောက်နေတတ်တဲ့ဥမာဒိုင်ယာစီပင်လိုဆင်းမျိုးဘိန်းနဲ့တွဲနေတဲ့အကြိုက်သေးတောက်ဆင်းမျိုးအဲကြွက်သားကြီးပြုတ်အောင်လုပ်တဲ့ဆင်းမျိုးတွေကိုသုံးဆွဲတယ်ဆိုတော့သူမျိုးတွေကလည်းစက်ပညာခံတုံးောက်ကတော့ရှိနေတာကိုတွေ့ရတယ်အဲ့တော့အဲ့လိုလူတွေကြတော့လေကျွန်တော်တို့မိကျွန်တော်တို့ပြီးတော့ဒီဖေးတွေကိုမတောက်ရမနေနိုင်ဖြစ်နေတယ်ဆိုပြီးတော့ကြတော့ထပ်ဖို့သေုံသေးကန်ရောက်လာတဲ့သူတွေတော့ရှိတော့ရှိတယ်။အဲနောက်တစ်ခုကဆိုတော့လိမ့်မိုင်းဆိုင်ရာလိမ့်မိုင်းဆိုင်ရာပြဿနာတွေကတချို့ကတော့ normal aging ကြောင့်အဲပြောင်းလဲသွားတာတွေရှိတာပေါ့လေ။သူတို့အသက်ကြီးလာလို့ stereotype dysfunction ပေါ့လေ။လိမ့်ကိစ္စမဆွမ်းဆောင်တော့တဲ့ကိစ္စတွေကတော့တော်တော်များတယ်။အဲတော့အဲ့လိုတော်တော်များတယ်။တချို့ကတော့ဘာကြောင့်လဲဆိုတော့အဖြစ်မြစ်တွေကြိုက်ခဲတာအားလို့ဟိုနာတာရှိဘူမီယာနာဒီနီယာနာတကူလုံးနာကျင်ကြိုက်ခဲနေတဲ့ယောဂဝိညာဉ်တွေရှိတဲ့သူတို့အဲ့တော့အသက်ကြီးပြီးတော့ငယ်ပြန်သတိမီးတွေယောဂရှိတဲ့သူ၊ဖြူယောဂရှိတဲ့သူ၊နှလုံးယောဂရှိတဲ့သူ၊အဲနှလုံးနဲ့သွေးကြောယောဂတွေရှိတဲ့သူ၊ဒါမှမဟုတ်လို့ရှင်လည်းအဲ့ဒါဆီးတွေဝင်နေမထိနိုင်တဲ့ယောဂရှိတဲ့သူ၊အလေးချက်ထားတဲ့သူ၊စိတ်ကြဝေနာရှိတဲ့သူ၊တချို့ကျတော့ခွဲစိတ်မှုကြီးကြီးမားမားတစ်ခုလုပ်ခံထားတဲ့နောက်ပိုင်းတို့ဆေးဝါးတွေနဲ့ပတ်သက်လို့ရှင်လည်းတချို့အဲ့ဒါသွေးပေါင်ရင်ကျတဲ့ဆေးတွေတို့နာစီကြောင်းလို့ဖြစ်လို့တောက်ရတဲ့ဆေးတွေစိတ်ပိုင်းဆိုင်ရာစိတ်ရက်ကြတာတို့မတိစိတ်မတိငြိမ်တာတို့ကြောင့်တောက်ရတဲ့ဆေးတွေနောက်အစားတောက်နဲ့ပတ်သက်ပြီးတော့တခြားယောဂဝိညာဉ်နဲ့ပတ်သက်တဲ့ဆေးတွေမျိုးမျိုးကိုတောက်ရတဲ့ခါမှာသူတို့ဒိန်ပိုင်းဆိုင်ရာဆော့ဆောင်နိုင်မှုတွေညှော့သွားတာတွေရှိ ီတာပေါ့လေအဲ့ဒါတွေကတော့ကျွန်တော်တို့နိုင်ငံမှာရောနောက်တိုင်းနိုင်ငံတွေမှာရောတော်တော်များများတွေ့ရတဲ့အနေအထားပေါ့လေ
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတာကပဲကျွန်တော်ပြန်ပြီးတော့စပြောရရင်ဆရာကြီးအခုလိုဒီဖြစ်ရချင်းချောင်းကိုတိထားတဲ့အတွက်ပေါ့နော်အဲ့လိုမဖြစ်အောင်ဆိုရင်ဒီလိမ္မာဆိုင်ပြဿနာမဖြစ်အောင်ဆိုရင်ဆရာကြီးဘယ်လိုကောက်ဝင်နိုင်မလဲ
လိမ္မာဆိုင်ကပြဿနာနေနေတော့ကျွန်တော်တို့နိုင်ငံမှာအသက်ကြီးလိုက်မှဒီ50ကျော်လာတဲ့ထဲကနေပြီးတော့လိမ္မာဆိုင်ကလိမ့်စိတ်ကျော်နေတဲ့ကိစ္စတွေတို့အဲ့ဒီလိုဟိုစွမ်းဆောင်နိုင်မှုတွေရောက်လာတဲ့နဲ့ပတ်သက်လို့ပြီးတော့ဟိုရောက်လာတဲ့လူငါအခြေအတွက်ကတော့နည်းပါတယ်။ဘာကြောင့်လဲများတော့အမြဲသူကဘာပါကြီးဘိုင်းကိုရောက်သွားကြတော့အဲ့ဒီကိစ္စတွေတကူရောက်လာတဲ့လူငါတော်တော်နည်းပါတယ်။တကယ်လို့ရောက်လာတယ်ဆိုရင်လည်းသွားသွားပြောတဲ့ယောဂါတွေကိုမဖြစ်အောင်စူးစမ်းပြီးတော့ငယ်စဉ်ကလေးကအားစားပုံမှန်လုပ်မယ်အစားတောက်ပြီးမှန်မှန်အာဟာရပြည့်ဝမျှတာတဲ့အစာတွေစားပြီးတော့နေမယ်ဆိုရင်လည်းဒီကိစ္စတွေကဖြစ်ဖို့အခွင့်အလမ်းနည်းပါတယ်။အဖြစ်လာတယ်ဆိုရင်တော့အဲ့ဒါလိုအပ်တဲ့ဟော်မုန်း replacement body testosterone လို့ပါလို့လိုတယ်ဆိုရင်ဟော်မုန်းတွေဖြည့်တင်းပြီးတဲ့အနေထားနဲ့တို့တခြားဒီ irritant gene function တို့လိုလေယင်ကမတောင်ခြင်းမရှိတော့တဲ့ယောဂတွေဒီအတွက်ဆိုလို့ရှိရင်လည်းအဲ့ဒါနဲ့ပတ်သက်တဲ့ခြေဝါးတွေအကူအညီလုပ်ပေးမယ်ဆိုရင်ဒါအဆင်ပြေသွားနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုကယောဂဖြစ်တာကတော့များတယ်ဒါပေမဲ့ခြေကန့်ကိုလာပြတာတော့နည်းတယ်ပေါ့ဆရာနော်
ဟုတ်ကဲ့ပါစေကန်လာပြတာနေပါလေဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့သူတို့ကိုဆရာကြီးဒီစေကန်လာပြပြီးတော့ဒီမှကန်တဲ့ကုသမှုပေါ့နော်ခံယူနိုင်အောင်ဆရာဘယ်လိုပြောချင်လဲ
အဲအဲ့လိုမျိုးအသက်ကြီးပိုင်း50ကျော်လာတို့အသက်ကြီးလာတို့လိင်ကိစ္စဆွမ်းဆောင်မှုကြီးကျော်နေသွားတဲ့သူတွေအနေနဲ့ဘာဘာကြီးကိုပဲတောက်ချပြီးတော့လုတ်တဲ့သူမျိုးတွေကလည်းဘာဘာကြီးကိုတောက်ချပြီးလုတ်တာကိုတော့ကျွန်တော်တို့ကအပီးရမှာဖြစ်ပါတယ်အဲ့လိုဈာရရမှာလိင်ကိစ္စဆောင်ဆောင်မှုအားနည်းသွားပြီးတော့စိတ်ချကြနေတာမျိုးမရှိဘဲနဲ့အဲ့လိုလင်းကြီးချဆောင်ဆောင်နိုင်မှုအားနည်းသွားတဲ့သူတွေလင်းရင်ကအင်အားတွေအပြည့်အဝယောက်ျားခွန်အားအပြည့်အဝမရှိဘူးဆိုတဲ့သူတွေအနေနဲ့ကစီလံကြောင်းမိုင်းဆိုင်ရာဆောင်ဝင်ကြီးတွေတို့ကောင်ကျွန်တော်တို့စိတ်ချမှားကြီးကုသပေးနေတဲ့ဆောင်ဝင်ကြီးတွေတို့ကောင်အချင်းကြီးကြတာပြီးတော့အကူကြီးတောက်ခံမယ်ဆိုလို့ရှိရင်သူတို့ရဲ့လင်းကြီးချပိုင်းဆိုင်ရာဘဝဟိုအသက်ကြီးတော်လည်းမပြည့်စုံဘဲနဲ့ဆက်ပြီးတော့ရှိနေအောင်ကျွန်တော်တို့အကူကြီးပေးနိုင်ပါတယ်ဆိုတဲ့အကြောင်းလေးတော့ကြင်ပါလို့ပါလားခင်ဗျ
ာဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအဖြစ်များပြီးတော့ဟိုလာပြတာနည်းတယ်ဒီလိမ္မာဆိုင်ပြဿနာအပြီးမှာခုနကအဖြစ်တော့နည်းတယ်ပေါ့ဆရာရေနော်ဖြစ်တာတော့ရှိနေတယ်ဒီအကျင့်နဲ့မူရီစေဝါနဲ့ပတ်သက်လို့ရောမဖြစ်အောင်ဆရာရေတကြည်ရွယ်ဦးတွေနဲ့ဘယ်လိုကာကွယ်နိုင်မလဲ
တကြည်ရွယ်ဦးတွေနဲ့ကျွန်တော်အသက်ကြီးလာလို့ပင်ဆင်ယူကြပြီဆိုရင်ကျွန်တော်ကအလောက်တိုင်းအကြောင်းလေးဖြစ်သွားတယ်ဒါလည်းမကဘူးနေရေးထိုင်ရေးဒီမှာလည်းအကြောင်းလေးပြီးအများကြီးဖြစ်လာတဲ့ပြင်လူမှုရေးပိုင်းဆိုင်ရာမှာလည်းတိကျံစားမှုတွေနေရာပြီးမခံရတော့တာတွေရှိလာတဲ့ခါမှာတချို့ကဒီအကျင့်နဲ့မူရစီရဲ့စားကောင်ဖြစ်ရတာလေရှိပါတယ်အဲ့တော့အဲ့လိုမဖြစ်အောင်ကတော့သက်ဆိုင်ရာကုဝေယပါတာအလိုက်ဒီရွယ်မှာဟလာဘာသာရေးကိုလေပို့ပြီးတော့လောက်ကြဖို့လိုတယ်လို့တကယ်လို့များဟလာအကျင့်နဲ့သွားပြီးစိတ်ကြွစီအပါဝင်မူရစီတမျိုးမျိုးကိုတုံးဆွဲတဲ့အနေထားရောက်သွားပြီဆိုလို့ရှိရင်ကိုမိဘတွေတို့အဲကိုဆွေမျိုးသားချင်းတွေကဘိုးဘွားတွေတို့ဒီလိုမျိုးတုံးဆွဲနေတာကိုတွေ့ပြီဆိုလို့ရှိရင်တော့အသက်ကြီးပြီပဲသူကြိုက်လို့တုံးတာပဲဆိုပြီးတော့လွတ်ထားတာမျိုးတွေမလုပ်ဖဲနဲ့စိတ်ကြမ်းမာရေးဆောင်ဝင်ကြီးတွေကိုအမြန်ဆုံးလာရောက်ပြတ်တာပြီးတော့အကူအညီယူဖို့ကိုတင်အားကြီးပါတယ်ညာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်ထားတဲ့ပတ်စင်ကြမ်းမာရေးခဏကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်တိဟုဆိုးရရဲ့ဘိုးလမ်းမကြီးတိဆောက်ရေးစီမံကိန်းမှာမြမကြီးကအဓိကချက်ကြကြတဲ့နေရာတစ်ခုဖြစ်တဲ့အကြောင်းကိုဦးအောင်ခင်ကဆွေးနွေးသုံးသပ်ပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါရရှင
်။ဒီရောက်ဖိုလာမန်ဂျီလာက One Belt One Road Forum ပေကြီးမှာကျင်းပပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ဖိုလာမန်ရဲ့ရှေ့ပြေးတွေအကောင့်တွေဖော်နေတာအတော်လေးကြားနေပါပြီ။မြန်မာတရုတ်ရေနံတန်းဝေးပိုက်လိုင်းကိုပိုလမရဲ့ရှေ့ပြေးအဖြစ်တရုတ်ကမြင်ပါတယ်ဒီပိုက်လိုင်းဟာတရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့လေးနိုင်ငံစီးပွားရေးဇင်းကြံအတွက်လည်းစံနမူနာကောင်းဖြစ်တယ်လို့မြင်ပါတယ်မြန်မာဟာပိုက်လိုင်းအခွန်ငွေသာမကပဲရေနံစိမ်းတန်ချိန်နှစ်သန်းနဲ့တဘာဝတန်းဝေးကုဗမီတာသန်း2000ရရှိမှာဖြစ်ပါတယ်ပိုက်လိုင်းစီမံကိန်းမှာအမှုတန်း1000ကျော်ရှိတဲ့အနေနဲ့95ရာခိုင်နှုန်းဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကြွန့်ကျင်လုပ်သားတွေအတွက်အခွင့်အလမ်းကောင်းဖြစ်ပါတယ်။ပိုက်လိုင်းစီမံကိန်းကိုဒေသခံတွေလက်ခံလာအောင်
လူပုဘဝမြင့်တရေးအတွက်စာသင်ကျောင်းဆေးရုံဘိုးဘွားရိတ်တာရေတွင်ပြည့်စစ်တအားနဲ့လမ်းပန်းဆက်သွယ်မှုကိုတရုတ်ကဆောင်ရွက်ပေးပါတယ်ခေတ်ပိုလာမတိဆောက်ရေးအတွက်မြန်မာနိုင်ငံမှာလိုအပ်တာတွေကိုဖြည့်ဆည်းဖို့ကန္တဇုံမှာနှစ်နိုင်ငံပူးတွဲဆောင်ရွက်သွားမယ်လို့တရုတ်တာမှဟုံလျံကအေပီလာဇမ်မှာရန်ဝန်မှာပြောသွားပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအမေရိကန်ဟာတရုတ်ကိုမကျော်နိုင်ပ
ဒီကနေ့တက်မှတ်ပေမဲ့မြန်မာအမေရိကန်ကုန်သွယ်မှုဟာအလွန်နေပါသေးကြောင်သိရပါတယ်။ဥပမာအထည်ချုပ်လုပ်ငန်းမှာဒေါ်လာ၄သန်းဘူးသာအမေရိကန်ကိုမနှစ်ကတင်ပို့နိုင်ခဲ့ပါတယ်။ဂျပန်ကိုတင်ပို့တဲ့တန်ဖိုးရဲ့၁၀ဘုံတစ်ဘုံသာရှိပါတယ်။အထည်ချုပ်လုပ်ငန်းတစ်ခုလုံးကတင်ပို့တဲ့တန်ဖိုးရဲ့၃၀၀ကျပ်ဒေါ်လာရနှုန်းပြပိုင်ဆိုင်ခွင့်ရှိတာကြောင့်
အထည်ချုပ်လုပ်ငန်းကိုနိုင်ငံသားကရာနှုန်းပြပိုင်ဆိုင်ခွင့်ရှိတာကြောင့်တရုတ်ကုမ္ပဏီအများအပြားဝင်ရောက်လာကြပါတယ်။ရန်ကုန်ကအထည်ချုပ်စက်ရုံ၄၀၀ကျော်မှာတရုတ်ပိုင်ကုမ္ပဏီ၃၀၀ကျော်ရှိပြီးပိုမိုများပြားလာဖို့အလားအလာရှိပါတယ်။မြေဆုံစီမံကိန်းရပ်ဆိုင်ကြတဲ့ကိစ္စဟာလက်ရှိအစိုးရဖြေရှင်းရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။မြေဆုံညဏ်မြေဝန်းရေအားကြီးစီမံကိန်းတွေဆ
Now Shila Jaro, Tamara Utenjo, Tiobi, Dwapi, the Watuja Chogu, Lemma Yetubare. Dabi me, Misson Katana Maro, the Wara Kole Ramu Mashi Wulu Suvare. Nananga Joshime, the Watuja Yogu, Yashi Gerelu, Tio Du Nangajayu Winjiga Suvare. Utenjoe Pag and Sia Mitu Winye, Yetaje Digu Suzibi, Tio Yama Nabarane, Sao Tokago, Utenjo Lama.
သာအုပ်မစ်ဆက်ပွဲကျင်းပတာကိုကြည့်ရင်တရုတ်စီးရုံးရေးကိုခံမနိုင်ပါတယ်မြန်မာပြည်သူနာကိုတရုတ်ကကူညီဖြည့်ရှင်းမှာမို့အပြင်လူတွေဝင်လာတာကိုစိုက်နှစ်တဲ့ပုံမရပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကုလသမဂ္ဂလူအခွင့်ရေးကောင်စီကကိုယ်စားလှယ်အဖွဲ့စီလှုပ်ဖို့မတ်လကစီစဉ်နာကိုတရုတ်ကအပြင်းထန်ကန့်ကွက်တဲ့အတွက်အစီအစဉ် ောင်စီကစုံစမ်းရေးအဖွဲ့ဆီလွတ်ဖို့ EU ဥရောပအဖွဲ့ကအစိုးတင်တာဖြစ်ပြီးအစီအစဉ်ကိုရုပ်သိမ်းဖို့ဥရောပကိုယ်စားလှယ်အချို့ကိုဒေါ်ဆန်းစုကြည်ကဖြောင်းပြပြောဆိုပေမဲ့အချီးနှီးဖြစ်သွားရတယ်လို့တန်တမန်အချို့ကပြောဆိုကြောင်းနော့စတယ်လာက EP 18ရဲ့နေ့ထုတ်အေရှာတိုင်းစ်သတင်းမှာရေးသားပါတယ
်တရုတ်အစိုးရအထူးကိုယ်စားလှယ်စွန်ဂိုးရှန် AP လာနှောင်းပိုင်းဘင်္ဂလားဒေ့ရှ်ကိုသွားတော့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်ကိစ္စကိုနိုင်ငံပြည်ထနာအဖြစ်သဘောထားဖြေရှင်းမှုလိုအပ်ကြောင်းပြောဆိုသွားပါတယ်။လိုအပ်လာရင်တရုတ်ကကူညီဖို့အစဉ်သင့်မယ်လို့လည်းကမ်းလှမ်းသွားပါတယ်။ရခိုင်ဘင်္ဂလားဒေ့ရှ်နေစာကော့ခ်ဆက်ဘဇာဒေတာအထိတရုတ်သားအမတ်ကတွားရောက်လေ့လာတာကိုကြည့်ရင်မြန်မာပြည်ထနာကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုခံမနိုင်ပါတယ်။ဒါပေမဲ့အပြင်လူဝင်လာမှာကိုတော့မလိုလားပါဘူး။ကရှင်ပြည်နယ်ကညဉ့်ပိုင်းဆွေးနွေးပွဲတွေဟာတရုတ်သားပါဝင်ပြီးအနောက်တိုင်းကပါဝင်လာမှာကိုမလိုလားပါဘူးမြန်မာပြည်ဟာတရုတ်အကျိုးစီးပွားနဲ့တရုတ်ပိုးလမ်းမအတွေ့အလွန်အရေးကြီးနေပါလေမြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲပြီးညဉ့်ပိုင်းသွားတာနဲ့တရုတ်ဟာကချင်ပြည်နယ်ကိုဖျက်ဆီးနေလီရိုလမ်းမကြီးကိုပြန်လည်တိဆောက်မှသိကြပါလေအိန္ဒိယကိုသွားမဲ့တရုတ်ပိုးလမ်းမဟာမြန်မာပြည်ကိုဖျက်ရမှာမို့မြန်မာပြည်ထနာပြည်လေရေးကိုတရုတ်ကအထူးအာရုံစိုက်နေတာဖြစ်ပါလေခင်ဗျာ
Okay မြန်မာရေးသုံးသက်ချက်ကိုနားဆင်ကြတာဖြစ်ပါတယ်ဒေါက်တာရှင်နာရှင်ခုတစ်ခါပါတော့ခုလာမယ့်စနေနေ့ညတိုင်းနေတိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
ါဒေါက်တာရှင်နာရှင်မြန်မာနိုင်ငံမှာကြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြပမှာတွားရပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီရင်ညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။
burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3855-554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။သောရရှင်တွေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညထဲမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့နေဆက်ထေတာတိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းမှာခန္ဓာကိုနားဆင်ကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNNY လို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့NGA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ UNFCCC အဖွဲ့နဲ့ညှိနှိုင်းသွားဖို့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်နမ်တူမြို့နယ်အတွင်းမြေမြုပ်မိုင်းပေါက်ကွဲလို့ကိုရင်၈ပါးတန်ရာအပြင်းထန်ရရှိခဲ့တယ်ဆိုတာနဲ့ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားကိုပူကျွအောင်စံတံတားအမည်နဲ့ဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကနေတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီအစည်းအဝေးမှာ NCA လမ်းကြောင်းအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ကြတာပါမွန်ပြည်သက်ပါတီအနေနဲ့ NCA ကိုတဖွဲ့ချင်းထိုးမှာမဟုတ်ပဲ UNFC အဖွဲ့တွေနဲ့ညီနိုင်ဆွေးနွေးသွားမယ်လို့ဗဟိုကော်မတီဝင်တဦးကပြောပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA ကိစ္စရက်အပြင်မွန်ပါတီပေါင်းစည်းရေးကိုနီးလန်းရှာပြီးဆက်လက်ကြိုးပမ်းသွားဖို့ချောင်းဆောင်တံတားအမည်ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေရဲ့ဆန္ဒအတိုင်းပဲရပ်တည်နေတယ်ဆိုတဲ့အချက်တွေကိုထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီဟာ1995ခုနှစ်မှာစစ်အစိုးရနဲ့အပြစ်ခတ်ရစေးသဘောတူညီမှုစာချုပ်ချုပ်ဆိုနိုင်ခဲ့ပေမဲ့2010ခုနှစ်မှာတော့အပြစ်ခတ်ရစေးပြက်ပြေသွားခဲ့ပြီး2012ခုနှစ်မှာဒုတိယအကြိမ်အပြစ်ခတ်ရစေးသဘောတူညီမှုရရှိခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်နမ်ဘူမြို့နယ်မိုင်းရင်ကျေးရွာအစုထဲမှာတပ်တန်းကြာမြင့်ပြီးဖြစ်တဲ့မြေမြုပ်မိုင်းပေါက်ကွဲလို့ကိုရင်ရှိပါတန်ရာပြင်းထန်ရရှိခဲ့ပါတယ်။မေလ10ရက်မနေ့ပိုင်းကပေါက်ကွဲခဲ့တာပါ။မိုင်းရင်ဆေးရဒုက္ခကြောင်တိုက်နီးမှာအစိုးရတပ်မတော်တပ်စခန်းဟောင်းနေရာကိုထွန်ညှိပြီးကျောင်းဆောင်တည်ဆောက်လုပ်ဖို့ရွာသားတွေပြင်ဆင်ရာကနေဆွတ်လာတဲ့ဘုံဟောင်းတွေကိုကိုရင်တွေကသွားရောက်ကောက်ယူစော့ကစားလို့ဘုံပောက်ကွဲခဲ့တာလည်းဖြစ်ပါတယ်။ဘုံပောက်ကွဲမှုကြောင့်တန်ရန်ရရှိတဲ့အသက်ဆက်စနစ်ကနေ15နှစ်ကြာကိုရင်ရှိပါးကိုလာရှုဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။အဲ့ဒီနဲ့တဘာကတော့စိုးရင်ရတဲ့အနေအထားမှရှိတာကြောင့်မန္တလေးဆေးရုံကိုပို့ဆောင်ကူတာထားရတယ်လို့ကိုညီဆောက်ရှောက်ပေးတဲ့နမ်ဘူသေတခန့်နန်းခမ်းဖုံးကပြောပါတယ်ဘုံပါကွဲမှုဖြစ်ပွားပြီးနောက်ပိုင်းရမီရဖလူကနမ်ဘူရဲတပ်ဖွဲ့သူနဲ့သူဘုံထပ်မံရှာဖွေခဲ့ရမှာမပေါက်ကွဲသေးတဲ့မြေမြုပ်ဘုံ23လုံးထပ်မံတွေ့ရှိခဲ့တယ်လို့ရွာသားဆိုင်းနုကပြောပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာစပါးစီမြင့်တင်ပေးဖို့နဲ့လေသမားတွေလယ်မဲ့ရာမဲ့မဖြစ်စေရေးအပအဝင်အချက်လေးချက်ကိုလေသမားတထောင်ကျော်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲကိုဒီလ10ရက်နေ့နေ့လယ်ပိုင်းမှာပိုစတာ V9 တွေကင်ပြီးချစ်တောင်ဖျားအနီးကနေမြို့တစ်ပတ်လှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါရခိုင်ပြည်နယ်မှာစပားစည်းတွေအလွန်ကျဆင်းနေပြီးလေသမားတွေရဲ့ဘဝဟာတစ်နေ့ထက်တစ်နေ့ဆိုးရွားနေတဲ့အတွက်လူထုကရွေးချယ်ထားတဲ့အစိုးရတည်လက်ထက်မှာလေသမားရဲ့ဘဝကိုစာနာပေးဖို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ဦးစံထွန်းလကပြောပါတယ်လက်ရှိရခိုင်ပြည်နယ်မှာလေယာဉ်လုပ်ငန်းအတွက်ကုန်ကျစရိတ်အလွန်များပြီးအလုတ်သမားရှားပါတဲ့အပြင်စပားရိတ်သိမ်းရောင်းချချိန်မှာလည်းစပားစည်းအလွန်ကျဆင်းနေပါတယ်မြောက်ဦးမြို့နယ်ကလေသမားအများစုမှာပန်းချင်းငွေတွေပြတ်မဆက်နိုင်တဲ့အတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လေသမားတွေကပြောပါတယ
်။ခိုင်မာပြီးအမခန့်ချက်ရှိတဲ့နိုင်ငံရေးရလမဖော်ဆောင်နိုင်တဲ့ကာလပတ်လုံးတန်လွေမြစ်ပေါ်မှာရှိတဲ့ရေကာရာစီမံကိန်းမှန်လမြတ်ရပ်တန့်ပေးဖို့စီမံကိန်းဆန့်ကျင်သူများနဲ့ဒေသခံတွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်။ရေကာရာတည်ဆောက်မဲ့စီမံကိန်းကြောင့်ပြည်သူတွေပေါ်မြေယာသိမ်းဆည်းမှုနဲ့စစ်ဘေးရှောင်တွေများလာပြီးအဲ့ဒီပြဿနာတွေနဲ့အမခန့်ချက်ရှိတဲ့ငြိမ်းချမ်းရေးမရတဲ့ကာလပတ်လုံး Yatan people lu adelu. Michang Sogi Puega, Sora Buga, Piovare. Mila Tongyanin, Leoniga, Kimine, Limeboy Mule, Tanu Mibo Machida, Chizon Colung Joma, Tanu Lassica Wine, Yinjimu Pelebu Lobby, Eddie Pelebu Bima, Shan, Kayen, Kaya, Mombinega, Tayo, the Kuzele, Subamido, Akulu, the Bora, Topian, Lale, Pibare.
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းထက်ဆန့်ပြေဒုက္ခသည်တွေပြန်တိုးလာရမှာမိုးကပလတ်စတစ်တဲတွေနဲ့ညီပေါ်မှာနေထိုင်နေရဆဲဖြစ်တာကြောင့်မိုးရွာချချိန်မှာအိပ်စရာနေရာမဲ့နေပြီးနေပူချိန်မှာဆိုရင်လည်းနေလို့မရအခက်အခဲရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။နေ့တက်ကလေးကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်။တရုတ်မြန်မာနယ်စပ်ဆိုင်အောင်ဒုက္ခသည်စခန်းနဲ့မုန်ကဆု
ဒီသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းဆိုကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆိုအမိကနေပို့ကျောင်းအောင်စံတရားဘလူးကျွန်းဆိုပြီးတော့မေလ9ရက်နေ့မှာ NLD
ဒီကိုတရားကိုဥတိုင်းဆိုင်ဆိုရလက်ထက်ကတန်လွင်တရားချောင်းဆောင်မြေနဲ့စီမံကိန်းစခဲ့ပေမဲ့အန်အန်ဒီဆိုရလက်ထက်မှာဘူးကျောင်းအောင်စံတရားမြေဖြစ်ပြည်သူ့လွှတ်တော်ကပြောင်းလဲအတည်ပြုခဲ့ပါတယ်။တရားဖွဲ့ပွဲကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြည်တော်စုဆောင်လုံးရေးဝန်ကြီးဦးဝင်းခိုင်ပဲခူးတိုင်းကရင်ပြည်နယ်တနင်္လာနေ့တိုင်းဒေသကြီးကဝန်ကြီးချုပ်နဲ့အစိုးရ
ဒီဖြည့်ရှင်းနိုင်ဖို့၂၁ရာစုပင်လုံးညီလာခံဒုတိယအကြိမ်မှာပြည်အောင်စုအရေးငြိမ်းချမ်းရေးစတဲ့အရေးတွေကိုပူးပေါင်းဖော်ဆောင်နိုင်ဖို့ရှမ်းကောင်းဆောင်နဲ့ရှမ်းလူမျိုးအသင်းအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ
နစတရာစုပင်လုံးညီလာခံဒုတိယအကြိမ်ပြင်ဆင်နေချိန်မှာCSSUအနေနဲ့ရှေ့ဆက်ပါတွေလှုပ်ဆောင်မလဲဆိုတာကိုပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ်။အမျိုးသားအသင့်နိုင်ငံရေးဆွေးနွေးပွဲမျိုးလိုက်လုပ်တဲ့နေရာမှာကျွန်တော်ရှမ်းလူမျိုးကလုပ်ခွင့်မရဘူး။ဒါကြောင့်မလို့တောင်ကြီးမှာလုပ်ဖို့ကိစ္စကိုတော့ပန်ပတ်နေတယ်။ပန်ပတ်ထားတယ်။ဆိုတော့ကျွန်တော်ကလည်းတောင်ကြီးမှာမလုပ်ရရင်
Okay, Shambi Ma San Lumu Jiva Shimini do Shambi da Chinchin Dai Bori Le Pini Le Dido the Chalu Murine to the Quaton Dwenny Time Post Suragago, Belupin Sin Tava the Lation.
Diga Ragano, Shambi Dianda, the Apollo Lakan Nanga, in a Puzibo Chiga Ubibu, Bobon, Ubama. Eddie Puzibo Chiga Ubibu, Ma, Diana Alum and Punibu, Nidu Nina, Chuja Gano, Possal Nine B, Kevin Nine Solution.
ညီညီရေးကိုအများကြီးထောက်ပံ့ဖြစ်စေနိုင်တယ်။တိုက်ပွဲတွေကလည်းအခုထပ်ရှိနေသေးတော့လက်တွေ့ကြကြလှုပ်ဆောင်နိုင်ဖို့ကဆရာတို့ဘယ်လိုလုပ်မလဲရှင်။လောလောဆယ်တက်မတော်အနေနဲ့ကပြည်တော်စုငင်းချင်းညီနာခံကျင်းပနေတဲ့အချိန်မှာတိုက်ပွဲတော့ရပ်ထားမယ်။ဒါတော့ပဲပြောထားတာကိုသူတို့ဒီညီနာခံကြီးပြီးပါရင်ထပ်ပြီးတော့တိုက်အောင်မှလားဆိုတဲ့ပုံစံမျိုးကျွန်တော်စဉ်းစားကြဖြစ်ပါတယ်။ဒါကြ
we lang kong piare tine sa mung to mung ta dum hong mang ban ma be sha mutari, a mutan sin nang a yisu nu boy lupo, quin du tarap tipare. Dabi me sham we garo, me lan na sa li yeni, bitan su nyin jan yin la can dum ho, na sa tia su pin lo ni la can dudia a jing, jim ba mi, dang jim yu ma, sham mutari, mutan sin nang a yisu nu boy lo sang nang bu, bin sin ni jabare.
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။တနင်္ဂနွေနေ့အဖြစ်ခန့်ရက်စီရဲ့သဘောတူစာချုပ်NCလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးUNFCအဖွဲ့နဲ့ညနေ3:00မှမြန်မာပြည်သစ်ပါတီရဲ့ဘဟုကောမတီအစည်းအဝေးကနေသဘောတူဆုံးဖြတ်ခဲ့ကြပါတယ်။တော်ရရှင်ရဲ့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နော
ဒီနေ့ကျွန်တော်တို့ဖြစ်စီကြတာဖြစ်ပါတယ်။တော်တာရှင်တွေနေနဲ့ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။
ဒီဝေကနေကြတာရင်းနေပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကြွားလွှင့်ဦးစားခြင်းညာပေးပါမယ်ရှင်။မက်ကန်ပြည်အောင်စုစုံစမ်းစစ်ဆေးပြူ ရုရှားလူကြားစစ်တမ်းမှုရှိမရှိစုံစမ်းစစ်ဆေးနေတာတွေတမန်ရုပ်ကောက်ပွဲကာလတွင်သူ့ရဲ့ခံကဏ္ဍနဲ့ပတ်သက်လို့လွန်ဒရရဲ့သဘောထားမှတ်ချက်တွေကြောင့်တမန်အနေနဲ့ဒေါသပောက်ကွဲစရာဖြစ်ခဲ့ရတယ်လို့လည်းလက်ထောက်ဖြစ်တဲ့သူတွေကပြောဆိုခဲ့ကြပါတယ်။အမေရိကန်တမန်ဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဗရိုရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြည့်သဘောဆောင်ခ များချန်ရှိနေစေဖြစ်တဲ့အကြောင်းရုရှားသံတမန်ရဲ့ပြောခွင့်ပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ပြည်တော်စုအနေနဲ့တူရကီနိုင်ငံကိုဆက်လက်ကာကွယ်ဆက်ရှောက်ပေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျိမ်းစ်နက်တစ်ကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံမှာ IS သွေးကြွာရဲ့မာဂန်ချီကိုစကန်ကုပ်ဖြစ်တဲ့ရကာမျိုးကိုတိမ့်ပိုက်ဖို့ကြိုးစားနေတဲ့စီးရီးယားကတ်တပုံတွေကိုလက်နက်တပ်ဆင်ပြီးအကူအညီပေးဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုတူရကီနိုင်ငံကကန့်ကွက်ပြီးနောက်ပိုင်းမှာပဲအမေရိကန်ကာဝေးဝင်ကြီးရဲ့အမေရိကန်ပြောချက်ချက်ဆိုတာဖတ်ပေါ်လာတာပါအမေရိကန်ကကျော်ရနောက်ကံပေးထားတဲ့စီးရီးယားတက်ကက်ဒီမိုကရက်တစ်တပ်ဖွဲ့တွေကတပ်ကာမျိုးကိုထိန်းချုပ်ထားတဲ့ IS သွေးကြွတွေကိုတိုက်ထုတ်နိုင်ခဲ့ပါတယ် IS သွေးကြွတွေကမျိုးတော်တစ်ခုလိုထိန်းချုပ်ထားတဲ့ရကာမျိုးကိုပြန်လည်တိုက်တွန်းမဲ့စစ်စင်ရေးမတမ်းမီမှာအဓိကကျတဲ့စီးရီးယားရိမန်းချက်တစ်ခုဖြစ်တပ်ကာကြီးကာတာကိုလည်းအတက်ကက်တပ်ဖွဲ့တွေကတိုက်ပိုက်နိုင်ခဲ့တာပါရကာမျိုးအနောက်ကီလိုမီတာ40ကျော်မှရှိတဲ့မျိုးကိုမဟာမိတ်အတက်ကက်ဖွဲ့ကပူပေါင်းတက်ခဲ့တာဖြစ်ပါတယ်
။တင်းကျူချုပ်ကိုကွာလင်ဦးကညညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပြောပါပဲဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ View American Time မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိ9မီတာ24 40 48 50ဖြင့်8မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.